သာသနာတော်နှစ်2555ခုနှစ်ခရစ်တက္ကရာ2011ခုနှစ်အောက်တိုဘာလ25ရက်နေ့အင်္ဂါနေ့မှာအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရာစစ္စကိုဟမ်မုံဘေးမြို့ဓမ္မနန္ဒဝိဟာရအကြောင်းတိုက်ကြီးမှာဓမ္မနန္ဒဝိဟာရအကြောင်းတိုက်ကြီးရဲ့ဦးစီးပရဏနာနာယကဆရာတော်ဘုရားကြီးများဟုတ်တည်ထား၍ကျင့်ပါပြုလုပ်အပ်သောမဂ္ဂဝိပဿနာထိဋ္ဌာတရားစကံပေါ်မှာခဏိဝိပဿနာအလုပ်ပေးတရားများဆက်လက်ပြီးတော့ဟောကြားပေးမှာဖြစ်ပါတယ်အလုပ်ပေးတရားဆိုတာဟာအလုပ်လုပ်တတ်အောင်သင်ပေးတဲ့တရားပါပဲအလုပ်ဆိုတာဝိပဿနာအလုပ်ကိုပြောတာပါဝိပဿနာတရားအလုံးအားထုတ်တဲ့ပုဂ္ဂိုလ်များအတွက်သိသိသိတတ်တာလေးတွေကိုပြောပြပေးတဲ့တရားဟောပြပေးတဲ့တရားအဲ့ဒီတရားကိုအလုံးပေးတရားလို့ခေါ်ပါတယ်ဝိပဿနာတရားအလုံးအားထုတ်တဲ့ပုဂ္ဂိုလ်များဟာဒီအလုံးပေးတရားကိုမနာဘဲနဲ့ဘယ်သူမှအာမထုတ်တတ်ဘူးအလုံးပေးတရားကိုနာခြင်းသည်ပရိယတ်တဘောပရိညာအနေနဲ့ပြောရင်ညာတပရိညာသဘောအဲ့ဒါကိုစာရိပေတွေမှာပရာတော်ကောသလို့ဒီလိုခေါ်တယ်ပရာတော်ကောသဆိုတဲ့အကြောင်းကင်းပြီးတော့ဘယ်သူမှမဖို့မရနိုင်ဘူးပရာတော်ကောသအကြောင်းရှိမှမဖို့ရတာတနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်တရားမနာဘဲနဲ့ဘယ်လိုမှတရားအမထုတ်တတ်ဘူးတရားနာမှအာထုတ်တတ်တာ။တနည်းဖြင့်ပြောမယ်ဆိုရင်အာထုတ်ပေါ်အာထုတ်နည်းအကြောင်းအရာအရှုကရှုညာရှုရမယ်နည်းလမ်းအဲ့ဒါတွေမသိဘဲနဲ့ဘယ်လိုမှတရားမထုတ်တတ်ဘူး။ဒါတွေသိမှတရားအာထုတ်တတ်တာ။မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်ကပင်လည်းရဲ့ဘုရားရှင်ကရောမြတ်ကြီးကိုယ်တိုင်ကတော့မြေသူရဲ့အကူအညီမှမပါဘဲနဲ့မဖို့ရသွားပါတယ်။ဒါပေမဲ့အရှင်ကုဋေညမထေရမြတ်ကြီးမှစလို့သုပ္ပတပရပတ်အစောအာလုံးသောရဟန်းတော်ရှင်မြတ်တွေဟာတရားနာကြမှုမရှိဘဲနဲ့မြေသူမှမဖို့ရသွားတာမရှိခဲ့ဘူး။အဲဒါကြောင့်မလို့ယနေ့ဘုန်းကြီးတို့ယောဂီများဟာလည်းပဲတရားနာကြကြရမယ်။တရားမနာဘဲနဲ့တရားအထောက်လို့မရဘူး။နာရမဲ့တရားကလည်းပဲအလိုပေးတရားအလုံးပေးတရားဆိုတာဟာအရှုခံအရှုဉဏ်တွေကိုဟောပြပေးတဲ့တရားအရှုခံတရားဆိုတာကသစ္စာအနေနဲ့ပြောတော့ဒုက္ခသစ္စာအရှုဉဏ်ဆိုတာကသစ္စာအနေနဲ့ပြောတော့မဂ္ဂသစ္စာဒီတော့သစ္စာ၄ချက်ရှိတဲ့အထက်မှာအရှုခံဖြစ်တဲ့ဒုက္ခသစ္စာနဲ့အရှုဉဏ်ဖြစ်တဲ့မဂ္ဂသစ္စာဒီနှစ်ပါးကိုလည်းလည်းပတ်ပတ်သဘောပေါက်ဖို့အောင်နာကြထားဖို့လိုပါတယ်အဲ့ဒါကိုပဲခြုံငုံပြီးတော့ပြောလိုက်မယ်ဆိုရင်ဒါသစ္စာတရားလို့ဒီလိုခေါ်တာပေါ့နော်အဲ့တော့သစ္စာတရားသစ္စာတရားဆိုပေမဲ့သစ္စာ၄ပါးလုံးအကြောင်းပါတိဖြစ်စေမပါတိဖြစ်စေအဓိကသိရမှာကတော့အရှုခံဖြစ်တဲ့ဒုက္ခသစ္စာနဲ့အရှုဉဏ်ဖြစ်တဲ့မဂ္ဂသစ္စာဒီနှစ်ချက်ကတော့မသိလို့ကိုမရဘူးနော်ကောင်းပြီဒါဖြစ်လို့ရှိရင်အဲ့ဒီနှစ်ချက်ထဲမှာအရေးကြီးဆုံးကတော့အရှုခံဖြစ်တဲ့ဒုက္ခသစ္စာဒါအရေးကြီးပါတယ်ဒီတော့ခဏဖုန်းတို့ပြိဿကိုအရှုခံဖြစ်တဲ့ဒုက္ခသစ္စာအကြောင်းပြောပြသွားပါမယ်ဝိပဿနာတရားလို့အထုတ်တဲ့အခါမှာအပြင်လုပ်ငန်းတွေလို့ကိုယ်ကာယနဲ့ထမ်းပိုးပြီးတော့လုပ်ရမယ့်အလုပ်မျိုးမဟုတ်ဘူးစိတ်နဲ့လုပ်ရမယ့်အလုပ်ဉာဏ်နဲ့လောရမယ်အလုပ်เนาะအဲ့တော့ဉာဏ်အလုပ်ဆိုပေမဲ့လို့လည်းပဲဉာဏ်ဆိုတာဟာလည်းပဲဘာမှရှင်လဲစိတ်မှရှင်တာဒါကြောင့်မလို့စိတ်အလုပ်လို့ဒီလိုပြောလိုက်တာအဲ့ဒီတော့အဲ့ဒီစိတ်ဟာလုပ်ငန်းစစခြင်းဉာဏ်နဲ့ရှင်လိမ့်မယ်လို့ဒီလိုတော့တွက်လို့မရဘူးပရမသောဒီစိတ်က ဘလုံးနဲ့တွဲပြီးတော့အလုပ်လုပ်ရမလဲဆိုရင်တတိနဲ့တွဲပြီးတော့အလုပ်လုပ်ရမယ်ပရမသောဘာလဲတတိနဲ့တွဲပြီးတော့အလုပ်လုပ်ရမယ်နော်ဒုတိယသမာဓိနဲ့တွဲပြီးတော့အလုပ်လုပ်ရမယ်နောက်တစ်ခါတတိယကြတော့မှပညာနဲ့ဉာဏ်နဲ့တွဲပြီးတော့အလုပ်လုပ်ရမယ်အဲ့ဒီတော့တတိနဲ့တွဲတာလဲစိတ်ပဲသမာဓိနဲ့တွဲတာလဲစိတ်ပဲဉာဏ်နဲ့တွဲတာလဲစိတ်ပဲအဲ့ဒါကြောင့်ဒီလောက်ကိုစိတ်လို့လို့ဒီလိုပြောလိုက်တာဘယ်အချိန်မှဉာဏ်ဖြစ်တယ်လဲဘယ်အချိန်မှဉာဏ်ဖြစ်မလဲဒါကိုဘုန်းကြီးတို့ယောဂီတွေကြိုပြီးတော့မတွေ့နဲ့ဉာဏ်ဆိုတာကတော့ကျမ်းမြင်ပြောရင်တော့ကောင်းတဲ့အလုပ်လုပ်နေတဲ့အချိန်တိုင်းမှာအများအဖြစ်ဉာဏ်ပါတတ်ပါလေဉာဏ်သာဝိပျောဆိုတာရှိတယ်ဉာဏ်သံပျောဆိုတာရှိတယ်ဉာဏ်မပါတဲ့ကုသိုလ်လည်းရှိတယ်ဉာဏ်ပါတဲ့ကုသိုလ်လည်းရှိတယ်အဲ့တော့မိမိတို့လုံးနေတဲ့အလုပ်ဒီယခုလိုတရားနာကြားပြီးတော့မှအသိကလေးကိုရှင်းတန်းတင်ပြီးတော့မှလုံးနေတဲ့အလုပ်ဖြစ်တဲ့အတွက်ဉာဏ်ကတော့ပါပြီးသားဖြစ်နေပြီသို့တော့အဲ့ဒီဉာဏ်အဆင့်တွေဘလောက်ရှိသလဲပထမဆုံးစကားစမှာတော့ဝိပဿနာဉာဏ်ဖြစ်ခြင်းမှဖြစ်မယ်တာမန်ဉာဏ်သဘောမျိုးပဲဒီလိုပဲနားလည်ထားပေါ့ဉာဏ်တော့ပါတော့ပါတယ်ဒါပေမဲ့ဝိပဿနာဉာဏ်တော့ဟုတ်ချင်မှာဟုတ်မယ်။ကိစ္စမရှိဘူး။ဉာဏ်ပါဖို့ပဲလိုတယ်။ဟုတ်ပြီ။အဲ့ဒီဉာဏ်အလုံးနဲ့လုံးတဲ့အခါကျတော့ဉာဏ်ဖြစ်အောင်မိမိတို့ကနေပြီးတော့နောက်ကနေဘာတွေနဲ့ပါဖို့ပြရမလဲ။တတ္တာဆိုတဲ့ယုံကြည်မှုလေးနဲ့ပါဖို့ပြရမယ်။ယုံကြည်မှုရှိနေရမယ်။ကိုယ်လုံးနေတဲ့အလုံးဒီနိဗ္ဗာန်ရောက်ကြောင်းအလုံးဖြစ်တယ်။ဒီလိုလို့ရင်တို့နိဗ္ဗာန်ရမှာပဲဒီလိုလို့ရင်ဒုက္ခတဏ္ဍာကြီးမှလုံငင်းချမ်းသာရနိဗ္ဗာန်ရမှာပဲဒီလိုလို့ရင်ဒုက္ခသာနေရတဲ့လောကဒုက္ခကြီးမှငြိမ်းချမ်းမှုလေးတွေရမှာပဲဒီလိုယုံကြည်မှုလေးရှိနေရမယ်ဒုတိယအဲ့ဒီယုံကြည်မှုလေးနဲ့ထပ်တူထပ်မြကြိုးစားမှုလေးလည်းရှိနေရမယ်အဲ့ဒါကိုတော့ဝရိယလို့ခေါ်တယ်နံပါတ်၁ယုံကြည်မှုကပါဠိလိုတတ္တာတတ္တာနော်ယုံကြည်မှုသည်တတ္တာနံပါတ်၂ကြိုးစားအထောက်မှုလေးသည်ဝရိယဟောတတ္တာရဲ့ဝရိယဒီနှမျိုးရှိရဒါဟာဝိပဿနာရဲ့အခြေခံပဲယုံကြည်မှုမရှိရင်ဒီလုံငါဟာဘလုံနည်းနဲ့မှအောင်မြင်မှုမဖြစ်နိုင်ဘူးကြိုးစားမှုမရှိရင်လည်းပဲဒီလုံငါဟာဘလုံနည်းနဲ့မှအောင်မြင်မှုမဖြစ်နိုင်ဘူးအဲဒါကြောင့်မလို့ယုံကြည်မှုရှိရမယ်ကြိုးစားမှုရှိရမယ်။ယုံကြည်မှုသည်တတ္တာ။ကြိုးစားမှုသည်ဝရိယ။ဟုတ်ပြီနော်။ဒါတွေဟာဝိပဿနာရဲ့အခြေခံလေးတွေပဲ။အဲ့ဒီတရားနှစ်ပါးနဲ့ပြည့်စုံလာပြီဆိုတဲ့အခါကျတော့မှဘာလို့မလဲ။တတိတတ္တာရဲ့ဝရိယရဲ့တတိ။နံပါတ်3ကတတိပေါ့။တတိဆိုတာကဘာလို့မလဲ။ကိုလုံးနေတဲ့လုပ်ငန်းလျော်တဲ့အသိကလေးရှိနေရနော်ကလုံးနေတဲ့လုပ်ငန်းနဲ့လျော်တဲ့အသိကလေးရှိနေရအသိကဘယ်အပေါ်မှာသိနေရမလဲအရှုခံခန္ဓာအပေါ်မှာအသိလေးကပ်နေရတယ်။တနည်းအားဖြင့်ပြောတော့မိမိခန္ဓာမှာအသိလေးကပ်နေပေါ့။ဘာဖြစ်လို့တော့အရှုခံခန္ဓာသည်မိမိခန္ဓာပဲဖြစ်တယ်။ခန္ဓာမှာအသိလေးကပ်ပြီအသိလေးကပ်ပြီအသိလေးကပ်ပြီဆိုတာကသိပြီနေ။လက်မလို့စိနေမမေးနဲ့မိမိရဲ့ပုံပတ္တနာမရှိနဲ့ကုမ္ပတိပဲနဲ့ခန္ဓာမှာယုတ်တင်တယ်နေဖြစ်သွားတယ်ဆိုတာမရှိစေနဲ့မတိပဲကြော်သွားတဲ့သဘောမျိုးတွေမရှိစေနဲ့အမြဲတမ်းသိပြီးသွားနေရင်လည်းသွားနေရင်သိပြီးထိုင်နေရင်လည်းထိုင်နေရင်သိပြီးအိပ်နေရင်အိပ်နေရင်သိပြီးစားနေရင်စားနေရင်သိပြီးအတိနဲ့တတိလည်းမလို့စေနဲ့အတိနဲ့တတိလည်းမလို့စေနဲ့အဲ့ဒါကိုသတိပ္ပံဂိမ့်တယ်လို့ခေါ်တယ်အတိနဲ့တတိအသိနဲ့တတိဒါလေးကိုမှတ်ထားပါတော့အသိနဲ့တတိသိတဲ့နေရာမှာတတိလေးကပ်ပြီးသိတဲ့နေရာမှာတတိလေးကပ်ပြီးထိတယ်သိတယ်တတိသွားတယ်သိတယ်တတိနော်သွားတယ်သွားတာကိုသိပြီးတယ်အဲ့ဒီပုံမှာတတိလေးကပ်ပြီးသွားတယ်သိတယ်တတိထိုင်တယ်သိတယ်တတိနော်အသေးသေးပြောမယ်ဆိုရင်ကြွားတယ်သိတယ်တတိလှမ်းတယ်သိတယ်တတိခြားတယ် သိတယ်တတိနော်နောက်တစ်ခါကျတော့လှုပ်ရှားရင်လှုပ်ရှားတယ်သိတယ်တတိငြိမ်သက်နေရင်ငြိမ်သက်တယ်သိတယ်တတိနော်အပူဓာလေးတွေ့ရင်ပူတယ်သိတယ်တတိအေးဓာလေးတွေ့ရင်အေးတယ်သိတယ်တတိပြောတဲ့သဘောလေးတွေ့ရင်ပြောတယ်သိတယ်တတိမာတဲ့သဘောလေးတွေ့ရင်မာတယ်သိတယ်တတိနော်အဲပေါ်တဲ့သဘောလေးတွေ့ရင်ပေါ်တယ်သိတယ်တတိလေးတဲ့သဘောလေးတွေ့ရင်လေးတယ်သိတယ်တတိဒါရုပ်ပိုင်းဆိုင်ရာပေါ့နော်နည်းနည်းလေးနာလာတယ်နာတယ်သိတယ်တတိကျင်လာပြန်တော့ကျင်တယ်သိတယ်တတိကြိုက်လာပြန်တော့ကြိုက်တယ်သိတယ်တတိထုံလာပြန်တော့လည်းထုံတယ်သိတယ်တတိဒါရုပ်ပိုင်းဆိုင်ရာအဲ့ဒီပုံမှာနာမည်ဆိုင်ရာကလေးတွေကလည်းဖြစ်နေတယ်။ဘာတွေဖြစ်နေသလဲ။သိတယ်ပေါ့နော်။သိတယ်။အဲသိတဲ့အခါကျတော့အဲ့ဒီအသိကလေးဟာမိမိရဲ့ဗာစိတ်နဲ့သိလဲ။တွေးစိတ်နဲ့သိတယ်။အဲ့ဒီတော့တွေးစိတ်ရဲ့သဘောကပရိစ္ဆေသမုပ္ပန်နည်းနဲ့ကြည့်လိုက်မယ်ဆိုလို့ရှိရင်မြေစိတ်၊ကြာစိတ်၊နာစိတ်၊စာစိတ်၊ထီးစိတ်တွေးစိတ်ဘယ်နှမျိုးလဲ6မျိုးပြန်ပြောမယ်မြင်စိတ်ကြားစိတ်နာစိတ်စားစိတ်ထီးစိတ်တွေးစိတ်ဒါကိုပဲသိတဲ့စိတ်ကို6မျိုးခွဲလိုက်တာပေါ့နော်အဲ့တော့မြင်တဲ့အခါမှာမြင်တယ်သိတယ်တတိကနော်မြင်တယ်သိတယ်တတိကကြားတဲ့အခါမှာလည်းပဲကြားတယ်သိတယ်တတိကနာတဲ့အခါမှာလဲနာတယ်သိတယ်တတိကစားတဲ့အခါမှာလဲစားတယ်သိတယ်တတိကထီးတဲ့အခါမှာလဲထီးတယ်သိတယ်တတိကတွေးတဲ့အခါမှာလဲတွေးတယ်သိတယ်တတိကဆိုတော့တတိလေးတွေကတ်ကတ်ပြရမယ်နော်အဲ့တော့မြင်တယ်သိတယ်တတိကအော်မြင်လိုက်တဲ့အခါကျတော့မိမိစိတ်ထဲမှာဘာတွေဖြစ်တော့သဘောကျသလားသဘောကျရင်လေသဘောကျတယ်သိတယ်တတိသဘောမကျဘူးလားသဘောမကျရင်သဘောမကျဘူးသိတယ်တတိဒီလိုလေးတွေသိစိတ်ကြည့်ပေါ့နော်အာမှုမှန်မှန်မှန်နေလိုက်တယ်အမှုမှန်မှန်မှန်ဖြစ်တယ်သိတယ်တတိနော်သဘောကျတာကဒုက္ခဝေဒနာသဘောမကျတာကဒုက္ခဝေဒနာအမှုမှန်မှန်မှန်နေလိုက်တာကဥပိ္ပခာဝေဒနာဒီတော့ပင်ညောအနေနဲ့ပင်ရင်ကျမ်းစာကတော့ပြောလိုက်တာကတော့မြင်တာသည်ဥပိ္ပခာဝေဒနာဒါပေမဲ့ပါဠိတော်နည်းရမြတ်စွာဘုရားဟောတဲ့တရားမှာကတော့ဝိသီစဉ်အတိုင်းမလိုက်တော့ဘဲနဲ့ခြုံငုံပြီးတော့ပြောလိုက်တာမြင်တဲ့နောက်မှာသဘောကျတာရှိတယ်သဘောမကျတာရှိတယ်အမှုမှန်မှန်မှန်နေတာရှိတယ်သဘောကြရင်ဒုက္ခဝေဒနာသဘောမကြရင်ဒုက္ခဝေဒနာအမှုမှန်မှန်မှန်နေရင်ဥပိ္ပခာဝေဒနာဒီလိုသုံးမျိုးရှိတာပေါ့နော်အဲ့တော့ဘုန်းကြီးတို့ယောဂီတွေကယနေ့သိညုံလို့စာလို့မလိုက်ပါနဲ့ဝိသီလို့မလိုက်ပါနဲ့ပါဠိတော်နည်းရရှုခွင့်ရှုခွက်ပေါ့အောင်အလွယ်နည်းနဲ့ရှုမှတ်ကြည့်လိုက်တဲ့အခါကျတော့ဒုက္ခဝေဒနာဒုက္ခဝေဒနာဥပိ္ပခာဝေဒနာဒီဝေဒနာ၃မျိုးလုံးသည်မြင်စိတ်နောက်မှလိုက်တယ်ကြားစိတ်နောက်မှလိုက်တယ်စသည်ဖြင့်ဒီလိုပဲသဘောပေါက်လိုက်ပါနော်အဲ့ဒါကြောင့်မလို့သိစိတ်လိုက်တဲ့အခါကျတော့ဘယ်လိုဖြစ်မလဲပရမပင်ရင်းကမြင်တယ်သိတယ်တတိနော်မိမိစိတ်ထဲမှာထူးခြားတဲ့သဘောမျိုးလေးတွေမရှိရင်ဓမ္မမဟုတ်အသေးမစိတ်လို့ချင်းမြင်တယ်သိတယ်တတိကကျွန်တော်ဆိုရင်လုံလောက်ပါတယ်ဒီဓမ္မကတမာရီလေးအားကောင်းလို့သိစိတ်မဲ့ဆိုရင်ကြည်ကောင်းတယ်သိတယ်တတိကြည်လို့မကောင်းဘူးသိတယ်တတိအမှုမှမမဲ့နေတယ်သိတယ်တတိဒါကတော့အသေးစိတ်လိုက်တာပေါ့နော်အသေးမစိတ်လို့ဘူးဆိုရင်ဘာဖြစ်မလဲမြင်တယ်သိတယ်တတိဒီလိုပဲဖြစ်ပါတယ်နောက်တစ်ခါဒုတိယဘာလဲကြားတယ်သိတယ်တတိနော်ဝိရိစေနဲ့သောမယ်ဆိုရင်ကြားစိတ်နောက်မှာဥပိ္ပခဝေဒနာရှိတယ်။ဒါပေမဲ့ပါဠိတော်နည်းအရကတော့က ကြားစိတ်နောက်မှာဝေဒနာ၃မျိုးလုံးလိုက်တယ်လို့ဒီလိုပဲအကျဉ်းမြတ်လိုက်ပါဒီတော့အချင်းချင်းကပါလေကြားတယ်သိတယ်တတိကြားတယ်သိတယ်တတိကြားတယ်ကြားမှသိလိုက်တယ်အဲ့ဒီပုံမှာတတိလေးကပ်ပြီးလိုက်တယ်ဒါကတတိပဋ္ဌာန်လို့ခေါ်တယ်နည်းနည်းလေးသိစိတ်လိုက်တဲ့အခါကျတော့ဘာဖြစ်မလဲနားထောင်လို့ကောင်းတယ်သိတယ်တတိနားထောင်လို့မကောင်းဘူးသိတယ်တတိအမှုမှန်မှန်မဲ့နေတယ်သိတယ်တတိနားထောင်လို့ကောင်းရင်လည်းနားထောင်လို့ကောင်းတာလေးကိုအကယူဆိုင်နားထောင်လို့ကောင်းတာလေးကိုသိပေးသိပေးနေတာဒီပင်တတိကိန်းချင်းပဲနားထောင်လို့ကောင်းရင်နားထောင်လို့ကောင်းတာလေးကိုသိပေးနားထောင်လို့ကောင်းတယ်လို့သိပေးလိုက်သိပေးလိုက်ချင်းသိပလျင်တတိကိန်းချင်းသဘောပဲနားထောင်လို့မကောင်းရင်နားထောင်လို့မကောင်းဘူးလို့သိပေးသိပေးလိုက်ချင်းသိပလျင်တတိကိန်းတဲ့သဘောပဲအမှုမှမမှဖြစ်နေရင်လည်းအမှုမှမမှဖြစ်နေတယ်လို့သိပေးသိပေးလိုက်ချင်းသိပလျင်တတိကိန်းတဲ့သဘောပါပဲเนาะအဲဒါကြောင့်မလို့နားထောင်လို့ကောင်းတယ်သိတယ်တတိနားထောင်လို့မကောင်းဘူးသိတယ်တတိအမှုမှမမှနေတယ်သိတယ်တတိဒီလည်းသုံးမျိုးပေါ့เนาะနရကနှာခေါင်းကနေရှုပ်ရှိုက်တယ်ကာယခန္ဓာအကြည့်နဲ့နှာခေါင်းအကြည့်နဲ့အနတ်နဲ့တွေးကြည့်တဲ့အခါမှာရှုပ်ရှိုက်တဲ့စိတ်ကလေးပေါ်တော့ပေါ့အနတ်ကိုသိတဲ့စိတ်ကလေးပေါ်တော့ပေါ့အနတ်ကိုသိတာဒီဒါရှုပ်ရှိုက်တဲ့စိတ်အဲဒီလိုရှုပ်ရှိုက်တဲ့စိတ်လေးဖြစ်လာရင်ရှုပ်ရှိုက်တဲ့သိတဲ့တတိရှုပ်ရှိုက်တဲ့စိတ်ကလည်းသိတဲ့သဘောပဲသူ့ကိုပြန်သိတာလည်းသိတဲ့သဘောပဲစိတ်ကိုစိတ်နဲ့သိပြီးတဲ့သဘောဒီလိုမဟုတ်လားအဲ့ဒါမြင်စိတ်ဆိုတာလဲစိတ်သိတာကလည်းစိတ်စိတ်ကိုစိတ်နဲ့သိကြားစိတ်ဆိုတာလဲစိတ်သိတာလဲစိတ်စိတ်ကိုစိတ်နဲ့သိနာစိတ်ဆိုတာလဲစိတ်သိတာလဲစိတ်စိတ်ကိုစိတ်နဲ့သိနော်ဒါစိတ်တဏှုပတ္တနာဟုတ်တယ်မဟုတ်လားအဲ့တော့နာမည်တက်မယ်ဆိုရင်စိတ်တလုံးပัฒနာလိုင်းနဲ့ဝင်တာပေါ့ပြန်ပြောမယ်မြင်စိတ်ဖြစ်တယ်မြင်စိတ်ဆိုတာလဲစိတ်သူ့ကိုသိတာလဲစိတ်စိတ်ကိုစိတ်နဲ့သိကြားစိတ်ဖြစ်တယ်ကြားစိတ်ဆိုတာလဲစိတ်သူ့ကိုသိတာလဲစိတ်စိတ်ကိုစိတ်နဲ့သိနာမ်စိတ်ဖြစ်တယ်နာမ်စိတ်ဆိုတာလဲစိတ်သူ့ကိုသိတာလဲစိတ်စိတ်ကိုစိတ်နဲ့သိဒါပါလေစိတ်တာလုပ္ပတနာမှားတော့လွယ်တယ်နော်ဘုန်းတော်ပြိတ္တတိဇဝိဇဝမဖြစ်နဲ့ကဲအဲ့ဒီနောက်မှာမြင်စိတ်ကလေးပေါ်တယ်ကြီးလို့ကောင်းတယ်ကြီးလို့မကောင်းဘူးကြီးလို့ကောင်းတယ်မကောင်းဘူးလို့ကောင်းမကောင်းခွဲခြားပြီးတော့သိတာကြတော့ဘလူကားသိလဲအဲဝေဒနာကားသိတာနော်ဝေဒနာကားသိတာအဲ့ဒီတော့ဘာဖြစ်လဲကြီးလို့ကောင်းတယ်သိတယ်တတိကြီးလို့ကောင်းတာကဒုက္ခဝေဒနာသိတာကသိတဲ့စိတ်ဒုက္ခဝေဒနာကိုစိတ်နဲ့သိတာဝေဒနာနုပတ္တနာဒီလိုမဟုတ်လားဒုက္ခဝေဒနာလေးဖြစ်တဲ့ကြည့်လို့မကောင်းဘူးဒုက္ခဝေဒနာလေးဖြစ်တဲ့ကြည့်လို့မကောင်းဘူးသိတယ်တတိဒုက္ခဝေဒနာလေးကိုသိပြီးတယ်ဒုက္ခဝေဒနာလေးကိုရှုပြီးတယ်ဒုက္ခဝေဒနာလေးကိုတတိပ္ပဏလေးနဲ့ကိန်းပြီးတော့ကြည်ပြီးတယ်ဝေဒနာနုပတ္တနာအမှုမှမမဲ့နေတယ်သိတယ်တတိအမှုမှမမဲ့ဖြစ်တယ်ဆိုတာကဥပေက္ခဝေဒနာသူ့ကိုသိတာကစိတ်အဲ့ဒီစိတ်ထဲမှာသိတဲ့စိတ်ဉာဏ်လေးပါတယ်အဲဒါကြောင့်ဥပေက္ခဝေဒနာကိုရှုတဲ့သဘောလို့မှတ်ဥပေက္ခဝေဒနာကိုရှုတဲ့သဘောဝေဒနာနုပတ္တနာနော်ဒီတော့မြင်တယ်သိတယ်တတိစိတ်တဏှုပတ္တနာကြည်ကောင်းတယ်သိတယ်တတိကြည်မကောင်းဘူးသိတယ်တတိအမှုမှမမှတ်နေတယ်သိတယ်တတိအဲ့ဒီသုံးမျိုးကပါလေဝေဒနာနုပတ္တနာနော်ကဲနောက်တစ်ခါကျတော့ကြားတဲ့နေရာမှာကြားတယ်သိတယ်တတိဘာနုပတ္တနာလဲစိတ်တဏှုပတ္တနာနော်ကြားတယ်သိတယ်တတိစိတ်တဏှုပတ္တနာနော်စိတ်တဏှုပတ္တနာအေးနားထောင်လို့ကောင်းတယ်သိတယ်တတိပါတယ်လေ ဝရဏနုပါဒနာနားထောင်လို့မကောင်းဘူးသိတယ်တတိဘာလဲဝရဏနုပါဒနာအမှုမမှတ်မဲ့နေတယ်သိတယ်တတိဘာလဲအဝရဏနုပါဒနာနော်နရကအနံကလေးကိုရှုဆိုင်တယ်အနံကိုသိတယ်သိတယ်တတိနော်အနံကိုရှုဆိုင်တယ်သိတယ်တတိဘာနုပါဒနာလဲစိတ်ဓာတ်နုပါဒနာအနံကိုသိတယ်ဆိုတော့ဘာရဲ့လို့သတ်မှတ်ချက်မပါဘူးနော်ကောင်းတယ်လည်းမပါဘူးမကောင်းဘူးလည်းမပါဘူးအနံအနံမဲ့သိတာဟာသိတာပဲသိုံသိတာကစိတ်ကောင်းမကောင်းသဘောနဲ့ခွဲသိတာကဝေဒနာသိုံသိတာကစိတ်ကောင်းမကောင်းသဘောခွဲသိတာကဝေဒနာအဲဒါကြောင့်အနံကိုရှုဆိုင်တယ်သိတယ်တတိဘာနုပါဒနာလဲစိတ်ဓာနုပါဒနာရှုရှားလို့ကောင်းတယ်သိတယ်တတိဘာနုပါဒနာလဲရှုရှားလို့မကောင်းဘူးသိတယ်တတိဘာနုပါဒနာလဲအေးအမှုမမှတ်မဲ့နေတယ်သိတယ်တတိဝေဒနာနုပါဒနာပဲနော်အာဟာရလေးသုံးဆောင်တယ်အာဟာရလေးသုံးဆောင်တယ်အာဟာရလေးသုံးဆောင်တယ်အာဟာရသုံးဆောင်တာကိုလောကပညာအနေနဲ့စားတယ်လို့ခေါ်တာပေါ့စားတယ်ဆိုတာဟာလောကပညာသမုဒိတ္တသပရမမြင်နဲ့ပြောလိုက်တဲ့အခါကျတော့အရာတာကိုသိတာပေါ့နော်အရာတာကိုသိတာမြင့်မြတ်အဖြစ်ဆိုရင်ဓမင်းကိုစားတယ်ဟင်းကိုစားတယ်ဒါပေမဲ့ဇမ္မာသဘောနဲ့ကြည့်မယ်ဆိုရင်ဓမင်းဆိုတဲ့အရာဒီအမဂသဘောလေးကပထဝီနော်ธรรมင်းကိုไก่ကြည့်လို့ရတယ်อมากันตဘောလေးကဘာလဲปฐวีเนาะปฐวีအဲ့ဒီอมากันตဘောปฐวีလေးထဲမှာยกหม่องยုံม้วนလေးดิအစိတ်စိတ်အမွားမွားအဲ့ဒါလေးတွေကိုပြန့်ကျင်မတော့အတုံးခက်လေးဖြစ်နေအောင်တစ်ခုနဲ့တစ်ခုတွဲဆက်နေအောင်ဖွဲ့စည်းပေးတဲ့ตဘောကอาဘောဟုတ်တယ်မလားปูတဲ့ตဘောဤတဲ့ตဘောလေးမရှိဘူးล่ะအဲ့ဒါလေးကဘာလဲတေဇောနော်အဲ့ဒီအရာကလေးတွေထမင်းတို့ဟင်းတို့တဲ့ထောက်ကန်တဲ့သဘောလေးတွေသူတို့မှရှိနေတယ်ရွေးရှားတဲ့သဘောလေးတွေရှိနေတယ်အဲ့ဒါကဘာလဲဝါယောဒီတော့ထမင်းဆိုတဲ့အရာမှာပတဝီဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ်ဟင်းဆိုတဲ့အရာမှာလည်းဘယ်လိုတွေရှိတော့ပတဝီဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ်လည်းနဲ့ကြိုင်လို့ရတာဒီပထဝီနော်လည်းနဲ့ကြိုင်ကြည့်လို့ရတာဒီဘာဓာတ်ရှိလို့လဲပထဝီဓာတ်ရှိလို့အတုံးခန်းလေးဖြစ်နေတာကအာဘောပူသဘောဤသဘောလေးကိုသတိထားမိရင်တေဇောနော်လည်းနဲ့ကြိုင်လို့တောင်းတော့တင်းတင်းလေးပါလာတာကဝါယောဒီတဲ့သဘောတွေဒီထဲမှာရှိနေတယ်အဲ့ဒါလေးကိုအသေးမစိတ်ချင်ပါဘူးဆိုရင်ဒါရုပ်ရဲ့သဘောလေးရှိနေတယ်ပေါ့အကြမ်းမြင်မဲ့မှတ်လိုက်ပေါ့နော်ကဲနောက်တစ်ခါအဲ့ဒီတည်းမှာလျှော်ပေါ်တင်လိုက်တဲ့အခါကျတော့ချိုရင်ချိုတယ်ငန်းရင်ငန်းတယ်ချင်းရင်ချင်းတယ်စက်ရင်စက်တယ်အရသာလေးမသိရဘူးလားသိရလားအရသာလေးသိရတ္တဓာတ်အရသာလေးကရတ္တဓာတ်နော်မျက်စိနဲ့ကြည့်လို့ရတာလေးကဝဏအစင်ဟောနှာခေါင်းနဲ့ရှည်ရှားလို့ရတာလေးကအနတ်ကန္တနော်အစင်ရှိတယ်အနံ့ရှိတယ်နော်အနံ့မရှိဘူးလားရှိလားနောက်တကချိုခြင်းဖန်ခါစက်ငန်ဆိုတဲ့အရသာတာကလေးကောရှိတာပဲဩခန္ဓာကိုယ်နဲ့ရောက်သွားတဲ့အခါကျတော့သူ့ကိုကြောင်းပြပြီးတော့ခန္ဓာကိုယ်ခိုင်မတောင့်တင်းမှုတွေဖြစ်လာတာသည်တခြားအကြောင်းလားအာဟာရဓာတ်ရှိလို့လားအာဟာရဓာတ်ရှိလို့နော်ဒီတော့အာဟာရဓာတ်ဆိုတာကတော့မှန့်ကြည့်ရတာပေါ့လေနော်မှန်ကြည့်ရတာပေါ့ဒီနေ့အဲစက်တဲ့ຢာကလေးစားရင်ခန္ဓာကိုယ်ဘယ်လိုဖြစ်သွားတယ်ပူတဲ့ຢာကလေးစားရင်ခန္ဓာကိုယ်ဘယ်လိုဖြစ်သွားတယ်ချိုတဲ့အစာလေးစားရင်ခန္ဓာကိုယ်ဘယ်လိုဖြစ်သွားတယ်စသဖြင့်သူ့ရဲ့တုံ့ပြန်မှုလေးကိုကြည့်ပြီးတော့သူ့ရဲ့အရသာဓာတ်ကိုမှန်ကြည့်ရတာပေါ့နော်သူ့ရဲ့ဩဇာဓာတ်ကိုမှန်ကြည့်ရတာပေါ့အဲ့တော့ဩဇာဓာတ်ဆိုတာကတော့အကျိုးတရားမှုကိုကြည့်ပြီးတော့မှန်ကြည့်ရတာဒါပေမဲ့အရသာဓာတ်ကတော့လျှော်ပေါ်တင်းကြည့်လိုက်ရင်မသိဘူးလားသိလားသိတယ်ချိုတယ်ချင်းတယ်ဖန်တယ်ငန်းတယ်ဆက်တယ်ဒါကိုသိရတယ်အ အဲ့ဒီသဘောလေးသည်အယတာတ္အကျိုးတရားမှုကဩဇာတ္အစင်းရှိတယ်အနတ်ရှိတယ်အယတာတ္ရှိတယ်ဩဇာတ္ရှိတယ်ပြောကြည့်စမ်းအစင်းရှိတယ်အနတ်ရှိတယ်အယတာတ္ရှိတယ်ဩဇာတ္ရှိတယ်နော်ဩဇာတ္ရှိတယ်တွဲကြည့်လို့ရတဲ့ပတဝီတ္ရှိတယ်ဖွဲ့စည်းတဲ့အာဘောတ္ရှိတယ်ပူရည်ရတဲ့သဘောဒီဇောတ္တရှိတယ်။ထောက်ကန်တဲ့သဘောဝါယောတ္တရှိတယ်။အာလုံးပေါင်းလိုက်တော့ထမင်းဆိုတဲ့အရာမှာဓာတ်ရှင်မျိုးရှိတယ်။ပတဝီဓာတ်၊အာဘောဓာတ်၊ဒီဇောဓာတ်၊ဝါယောဓာတ်၊အသင်းဓာတ်၊အနတ်ဓာတ်၊အယတာဓာတ်၊ဩဇာဓာတ်။ပြောကြည့်စမ်း။ပတဝီဓာတ်၊အာဘောဓာတ်၊ဒီဇောဓာတ်၊ဝါယောဓာတ်၊အသင်းဓာတ်၊အနတ်ဓာတ်အယတာတ္တဩဇာတ္တเนาะဩဇာတ္တအဲ့ဒီဓာတ်6မျိုးရှိဓာတ်10မျိုးပေါ့အဲ့ဒီဓာတ်10မျိုးထဲမှာတချို့တချို့ဓာတ်တွေကမထင်ရှားဘူးတချို့တချို့ဓာတ်တွေကထင်ရှားတယ်ထင်ရှားတဲ့ဓာတ်ကလေးကိုကြည့်ပြီးတော့ဥပမာငန်းနေဆိုရင်ငန်းတာသည်အယတာတ္တငန်းနေသိတယ်တတိဒီလိုမှလားငန်းတာကအယတာတ္တသိတာကသူ့ကိုသိတဲ့စိတ်အဲ့ဒီစိတ်ကလေးကိုတတိလေးကပ်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ငန္နာကအယတာတ္တိယုတ်လားနံလားယုတ်သူ့ကိုသိလိုက်တာသည်ယုတ်လားနံလားနံဒီလိုရှိတာကောနော်ဟိုဘက်ကအယတာတ္တဒီဘက်ကသိတဲ့သဘောနော်အယတာတ္တရဲ့သိတာရဲ့ငန္နဲ့အယတာတ္တရဲ့သိတာရဲ့ငန္နာကယုတ်သိတာကနံသတ္တာကယုတ်သိတာကနံခြင်တာကယုတ်သိတာကနံချိုတာသည်ယုတ်သိတာကနံအော်တရားပေါ်တင်ကြည့်လိုက်တဲ့အခါကျတော့နော်နွေနွေထွေထွေလေးရှိတယ်ဆိုရင်ပူတဲ့သဘောလေးကယုတ်သိတာကနံအေးဆက်ဆက်ကလေးဖြစ်နေတယ်ဆိုရင်အေးတာသည်ယုတ်သိတာကနံအမှန်သဘောလေးနဲ့တွေ့ထိတဲ့သဘောလေးတွေးကြည့်လို့ရတာကအမဂန်သဘောလေးရှိလို့ပေါ့နော်အမဂန်သဘောလေးရှိတဲ့အခါကျတော့လျားပေါ်မှာလေးလေးပင်ပင်လေးလာပြီးတော့တွေးကြည့်တဲ့သဘောလေးဖြစ်နေတယ်အဲ့ဒီတွေးကြည့်တာလေးတွေဘယ်လိုရှိလို့တော့ပထဝီဓာတ်ရှိလို့ဒါဆိုပထဝီဓာတ်ကယုတ်သိတာကနံနော်အာဘောဓာတ်ကတော့တဲ့သူကထင်းထင်းရှားရှားတွေးကြည့်လို့မရပါဘူးတဲ့သူကတော့ကြော်လိုက်ပေါ့ပူတဲ့သဘောအေးတဲ့သဘောလေးကယုတ်သိတာကနံနော်ထောက်ကန်တဲ့သဘောလေးကယုတ်သိတာကနံဩအဲ့ဒီသဘောလေးကိုဘာလို့ပြရမလဲသိပြီသိပြီတော့တတိဖြစ်တယ်တတိဖြစ်တော့သတိပ္ပဏကိန်းသွားတော့ပေါ့နော်အဲ့ဒီလိုတတိလေးနဲ့အများကြီးကိန်းနေအောင်ဘာလို့ပြရမလဲကြိုးစားပြီအဲ့ဒီလိုကြိုးစားခြင်းစိတ်ရှိလာအောင်ဘာလို့ရမလဲကိုယ်လုံးနေတဲ့အလုပ်ပေါ်မှာယုံကြည်မှုလေးရှိပြီဒီလောက်လောက်ချင်းဟာဒီကျိုးတက်ရောက်ဖို့အတွက်လုံးနေတဲ့အလုပ်ပါပဲအချင်းနဲ့လဟတာလုံးနေတာမဟုတ်ဘူးနော်တို့လုံးနေတဲ့အလုပ်ဒီရှုပ်နေတဲ့အလုပ်မှတ်နေတဲ့အလုပ်တွေးတော့ဆင်ခြင်နေတဲ့အလုပ်နှလုံးသွင်းနေတဲ့အလုပ်ဒီလောက်ဒီအချင်းနည်းအလုပ်မဟုတ်ဘူးအလဟတာလုံးနေတာမဟုတ်ဘူးအတိဘယ်မဲ့လုံးနေတာမဟုတ်ဘူးအတိဘယ်ရှိလို့လုံးနေတာဘာအတိဘယ်ရှိတယ်လဲတရားရဖို့နော်တရားရဖို့တရားရဖို့ဆိုတဲ့နေရာမှာအသေးစိတ်ကတော့နောက်မှပြောမယ်ပေါ့လေနော်ထပ်ပြီးတော့ပြောပါမယ်ဟုတ်ပြီလောရင်းကတော့ဗာလဲကိုလုံးနေတဲ့အလုပ်ပေါ်မှာယုံကြည်မှုလေးရှိနေရမယ်အလဟတလုံးနေတာမဟုတ်ဘူးအတိဘယ်မဲ့လုံးနေတာမဟုတ်ဘူးအလကအချင်းဖြုံးနေတာမဟုတ်ဘူးဒီလောက်လောက်ချင်းကြောင့်အကျိုးတရားမှုတစုံတရာရှိကိုရှိတယ်လို့ယုံကြည်မှုလေးရှိနေရမယ်ယုံကြည်မှုသည်တတ္တာယုံကြည်မှုရှိမှကြိုးစားတယ်ကြိုးစားတာဝရိယကြိုးစားခြင်းနဲ့စိတ်ကလေးနဲ့အလုပ်တစ်ခုလုပ်လုပ်နေတဲ့အလုပ်ကတတိပဋ္ဌာန်တတိပဋ္ဌာန်တရကတတိသတ္တရဲ့ဝရိယရဲ့တတိရဲ့ဒီလိုမဟုတ်လားအဲ့ဒီတော့တကယ်လက်တွေ့လုပ်ပြီဆိုတဲ့အခါကျတော့ဘယ်ကနေစလဲတတိကနေစရတာပဲကောင်းပြီဒါဖြစ်ရင်နောက်တစ်ခုပြောမယ်กายาจีตันเนี่ยตุฎิเสียเนี่ยตุฎิเดตุฎิเสปอเลย တွေ့ဒီစိတ်ပေါ်တယ်တွေ့ထိတယ်ဆိုတဲ့နေရာမှာဘယ်သူတွေကလာပြီးတော့တွေ့ထိတယ်လဲ။ဩနော်ဇုံကလေးကိုကိုင်းရင်ဇုံကလေးနဲ့တွေ့ထိတယ်။ပကံကလေးကိုင်းရင်ပကံကလေးနဲ့တွေ့ထိတယ်။စက်ကူကလေးကိုင်းရင်စက်ကူကလေးနဲ့တွေ့ထိတယ်။ပညာအနေနဲ့ဒီလိုပြောချင်ပြောမှာပေါ့လေ။ဒါပေမဲ့ပရမအနေနဲ့ပြောမှာဆိုလို့ရှိရင်တွေ့ထိစရာအာယုံဆိုတာဟာပထဝီဓာတ်ရဲ့တေဇောဓာတ်ရဲ့ဝါယောဓာတ်ရဲ့ဓာတ်ဘယ်နှမျိုးလဲ3မျိုးအဲ့ဒီ3မျိုးကိုတွေးထိစရာအာယုံလို့ဒီလိုခေါ်ပါတယ်မှတ်မိလားတွေးထိစရာအာယုံဆိုတာဘယ်လိုတွေတော့ပတ္တဝီဓာတ်ရဲ့တေဇောဓာတ်ရဲ့ဝါယောဓာတ်ရဲ့အဲ့ဒီ3မျိုးကိုတွေးထိလို့ရတယ်အဘောဓာတ်ကတွေးထိလို့မရဘူးဉာဏ်နဲ့ပဲသိစိတ်နဲ့ပဲသိဆင်ញင်ပြီးတော့သိနှလုံးသွင်းပြီးတော့သိတကယ်တွေးတိလို့တော့မရဘူးတကယ်တွေးတိလို့ရတာကဘယ်လိုတွေတော့ပတ္တဝီဓာတ်ဒီဇောဓာတ်ဝါယောဓာတ်ဖန်ခွေထဲမှာရှိနေတဲ့ရေကလေးတွေပင်လည်းရင်ရေထဲမှာအာဘောဓာတ်တွေရှိတယ်ဆိုတာမသိရဘူးလားသိရလားဒါပေမဲ့တကယ်ရေကလေးကိုထိကြည့်လိုက်တဲ့အခါကျတော့အမှားကသဘောလေးထိလို့ရတာကပတ္တဝီဓာတ်အေးတဲ့သဘောလေးထိလို့ရတာသိလို့ရတာကတေဇောဓာတ်။အော်မိမိကလက်ကလေးနဲ့ဖိကြည့်လိုက်ရင်ရေကလေးသည်ဘေးပတ်ဝန်းကျင်ကိုရွေ့ရှားမသွားဘူးလားသွားလား။ရွေ့ရှားသွားတတ်တဲ့သဘောတုံးမှာမရှိဘူးလား။အဲ့ဒါဒီဝါယောဓာတ်။ဒီသုံးမျိုးကိုပဲလက်တွေ့ကန်ကြည့်လို့ရတယ်နော်။အဘောဓာတ်ကိုလက်တွေ့ကန်ကြည့်လို့မရဘူး။စိတ်နဲ့ပဲသိလို့ရတယ်။အဲ့ဒီတော့တွေးကြည့်စရာအယုံစရာကဘယ်လိုတွေတော့ပြန်ပြောပါအောင်။ပတ္တဝီဓာတ်တေဇောဓာတ်ဝါယောဓာတ်ရေကိုကန်ကြည့်လေဒီဓာတ်၃မျိုးတွေ့မှာပဲမီးကိုကန်ကြည့်လေဒီဓာတ်၃မျိုးတွေ့မှာပဲဇွန်လေးတွေပကံလေးတွေထမင်းကလေးတွေစားစရာလေးတွေကန်ကြည့်လေဒီဓာတ်၃မျိုးမတွေ့ရဘူးလားတွေ့ရတာပဲအဲ့ဒါဒီတွေ့ထိစရာအာယုံနော်အဲ့ဒီတွေ့ထိစရာအာယုံနဲ့မိမိကာယအခြေနဲ့ထိလိုက်တဲ့အခါကျတော့ပါစေဖြစ်တော့ထီမန်သိတဲ့စိတ်เนาะထီမန်သိတဲ့စိတ်ထီတယ်သိတယ်တတိထီတယ်သိတယ်တတိเนาะထီတာသည်ထီမန်သိတဲ့စိတ်သိတာကသူ့ကိုသိတဲ့စိတ်စိတ်ကိုစိတ်နဲ့ရှုဒီလိုမဟုတ်လားထီမန်သိတာကလည်းစိတ်ထီတာကလည်းစိတ်သူ့ကိုသိတာကလည်းစိတ်เนาะထီးတယ်လို့သိလိုက်တာလဲစိတ်သူ့ကိုသိလိုက်တာလဲစိတ်စိတ်ကိုစိတ်ချင်းရှုစိတ်တဏှုပတနာဟုတ်တယ်မဟုတ်လားအဲ့ဒီလိုထီးကြည့်လိုက်တဲ့အခါကျတော့ထီးလို့ကောင်းရင်ထီးလို့ကောင်းလိုက်တာထီးလို့မကောင်းရင်ထီးလို့မကောင်းဘူးထီးလို့ကောင်းတယ်ဆိုရင်ဒုက္ခဝေဒနာထီးလို့မကောင်းဘူးဆိုရင်ဒုက္ခဝေဒနာကံလို့ကောင်းတယ်သိတယ်တတိကံလို့မကောင်းဘူးသိတဲ့တတိကံလုံးကောင်းတဲ့ဒုက္ခဝေဒနာသူကိုသိတဲ့ဘာနဲ့သိစိတ်နဲ့သိနော်ဒုက္ခဝေဒနာကိုသိတဲ့အတွက်ဘာနုပဒနာလဲဝေဒနာနုပဒနာကံလုံးမကောင်းမှုကံလုံးမကောင်းတာကဒုက္ခဝေဒနာသိတာကစိတ်ဝေဒနာကိုဘာနဲ့ရှုစိတ်နဲ့ရှုဉာဏ်နဲ့တကွတော့စိတ်နဲ့ရှုတာပေါ့နော်အေးအဲ့ဒီလိုထိလိုက်တဲ့အခါကျတော့ထိခတ်မှုအားလျော်စွာထိခတ်မှုလေးအားကောင်းလာရင်နားတယ်မနာဘူးကျင်တယ်မကျင်ဘူးကြိုက်တယ်မကြိုက်ဘူးစသည်ဖြင့်အမျိုးမျိုးသောအချင်းရာလေးတွေမရှိဘူးလားရှိလားဒီတော့နာရာသည်ပတ္တဝီဓာတ်တွေဖောက်ပြန်နေတာနာရာသည်ဘာလဲပတ္တဝီဓာတ်တွေဖောက်ပြန်နေတာကျင်တာလည်းဘာလဲပတ္တဝီဓာတ်တွေဖောက်ပြန်နေတာ။ကြိုက်တာလည်းပတ္တဝီဓာတ်တွေဖောက်ပြန်နေတာ။ထုံတာလည်းပတ္တဝီဓာတ်တွေဖောက်ပြန်နေတာ။ဒီတော့နားတယ်သိတယ်တတိ။နော်။ကျင်တယ်သိတယ်တတိ။နားတယ်လို့စိတ်ထက်ကသိလိုက်ပြီဆိုရင်နားတယ်လို့သိလိုက်တဲ့အသိဟာရိုးရိုးစိတ်လားဝေဒနာနဲ့ရှင်တဲ့စိတ်လားဝေဒနာနဲ့ရှင်နေစိတ်ဒီလိုမလားအဲ့တော့နားတယ်သိတယ်တတိ နာရာကဝေဒနာသိတာကစိတ်ဝေဒနာကိုစိတ်နဲ့သိအဲ့ဒီစိတ်ထဲမှာပညာမဖြစ်ခင်မှာတတိလေးကိမ့်နေတယ်တတိလေးကိမ့်နေတော့တတိပ္ပံဖြစ်နေတာပေါ့နာရင်နာတဲ့သဘောလေးကိုသိပြီကျင်ရင်ကျင်တဲ့သဘောလေးကိုသိပြီကိုက်ရင်ကိုက်တဲ့သဘောလေးကိုသိပြီထောင်းရင်ထောင်းတဲ့သဘောလေးကိုသိပြီပူရင်ပူတဲ့သဘောလေးကိုသိပြီအေးရင်အေးတဲ့သဘောလေးကိုသိပြီဒီလိုမဟုတ်လားနာရာသည်ပထဝီဓာတ်ကျင်နာသည်ပထဝီဓာတ်ပထဝီဓာတ်တွေဖောက်ပြန်နေတာနော်နာရာကပထဝီဓာတ်တွေဖောက်ပြန်နေတာနာရလို့သတ်မှတ်တာကဝေဒနာနော်နာရလို့သတ်မှတ်တာကဝေဒနာကျင်နာသည်ဘယ်လိုတွေဖောက်ပြန်နေတာတော့ပထဝီဓာတ်တွေဖောက်ပြန်နေတာကျင်တယ်လို့သတ်မှတ်တာကဝေဒနာရိုးရိုးလေးမှတ်နော်ရိုးရိုးလေးမှတ်ဘုန်းကြီးပြောနေတဲ့စကားထဲမှာပါဠိစကားလုံးတွေသိမှပါပါဘူးဟုတ်လားအဲ့တော့နာရယ်သဘောလေးကိုသိတယ်နာရယ်လို့သိတယ်နာရယ်ဆိုတဲ့အသည့်လေးကိုသိပေးနေတာနာရယ်လို့သိတဲ့အသည့်လေးကိုသိပေးနေတာနော်နာရာလေးကိုသိရင်ရုပ်ကိုသိတယ်နာရယ်လို့သိတဲ့အသည့်လေးကိုသိရင်ဝေဒနာကိုသိတယ်ဒီလိုမလားသို့တော့မိမိစိတ်ကရုပ်လို့ထင်ရင်ရုပ်ကိုသိတယ်လို့မှတ်ပေါ့ဝေဒနာလို့ထင်ရင်ဝေဒနာကိုသိတယ်လို့မှတ်ပေါ့နော်ဆိုလိုရင်းကတော့နာရယ်ဆိုတဲ့အရာကလေးကိုကြည့်လိုက်ရင်ဖောက်ပြန်နေတာလဲပါတယ်သိတဲ့သဘောလဲပါတယ်ကောင်းမကောင်းခံစားတဲ့သဘောလဲပါတယ်နာရာသည်ဘယ်လိုရဖောက်ပြန်မှုရောရဲ့ဖောက်ပြန်မှုသိတာကစိတ်ကောင်းမကောင်းခံစားတာကဝေဒနာဒီတော့နာရသဘောလေးကိုကြည့်လိုက်မယ်ဆိုရင်ရုပ်လည်းပါတယ်စိတ်လည်းပါတယ်ဝေဒနာလည်းပါတယ်အဲဒီသုံးမျိုးလုံးပါနေတာကိုမိမိကနေပြီးတော့ဩနာရလေးကဝေဒနာလေးပါပဲလို့ထင်ရင်ဝေဒနာလို့သာမှတ်လိုက်နော်ဝေဒနာလို့မှတ်ပြီမဲ့စိတ်ကောမပါဘူးလားပါတာပဲရုပ်ကောမပါဘူးလားပါတာပဲ။အော်နာရာလေးဒီရုပ်ပါပဲလို့ထင်ရင်ရုပ်လို့သာမှတ်လိုက်။ရုပ်လို့ပြောပြီမဲ့ဝေဒနာကောမပါဘူးလားပါတာပဲစိတ်ကောမပါဘူးလားပါတာပဲ။နာရာသဘောလေးကိုကြည့်ရင်နာရာလို့သိတာဒီတခြားကသိတာလားစိတ်ကသိတာလား။အဲစိတ်မပါပဲနဲ့နာရယ်လို့ပဲသိမလဲ။နော်ကျုပ်ဒီဘလောက်ပဲဖောက်ပြန်ဖောက်ပြန်စိတ်မရှိတဲ့ပုဂ္ဂိုလ်ဒီနာရယ်စရာကိုဘလူးမှမသိနိုင်ဘူးเนาะအဲသိယုံသိတာကစိတ်ကောင်းတယ်မကောင်းဘူးလို့ခွဲသိတာကဝေဒနာရှင်းအောင်မှတ်เนาะသိယုံသိတာကဘလူးလဲစိတ်ကောင်းတယ်မကောင်းဘူးလို့ခွဲသိတာကဝေဒနာเนาะအဲဒါကြောင့်မလို့မိမိစိတ်ထဲမှာနာရယ်သိတယ်တတိနာရာလေးသည်ရုပ်လိုလည်းပြောလို့ရတယ်နာမ်လိုလည်းပြောလို့ရတယ်သူကိုသိတာကစိတ်တတိပ္ပဏကိမ့်ပြီးတော့သိတယ်ရုပ်ကိုသိတယ်လို့ထင်ရင်ကာယနုပတ္တနာစိတ်ကိုသိတယ်လို့ထင်ရင်စိတ်ဓာနုပတ္တနာဝရဏကိုသိတယ်လို့ထင်ရင်ဝရဏနုပတ္တနာဒါကြောင့်မလို့တတိပ္ပဏကိုရှုတဲ့နေရာမှာကာယ ानु ပသနာပဲရှုမယ်ဝေဒနာ ानु ပသနာပဲရှုမယ်စိတ် ानु ပသနာပဲရှုမယ်လို့ခွဲရှုဖို့အင်မတန်ခက်ပါတယ်နော်ခွဲရှုဖို့အင်မတန်ခက်ပါတယ်ဘာဖြစ်လို့တော့ဝေဒနာတို့စိတ်တို့ဆိုတာအများရန်ခွဲမရအောင်ပေါင်းဆက်တွဲဆက်နေလို့ခွဲမရအောင်တွဲနေတာမို့လို့ဒါကဝေဒနာပဲဒါကစိတ်ပဲလို့ပြောရတာခက်ပါတယ်ခက်ပင်ခင်ညာတော့လည်းပဲမိမိကဝေဒနာလို့ထင်ရင်ဝေဒနာလို့မှတ်လိုက်စိတ်လို့ထင်ရင်စိတ်လို့မှတ်လိုက်ရုပ်လို့ထင်ရင်ရုပ်လို့မှတ်လိုက်အော်ထိုင်လို့မကောင်းဘူးနာလိုက်တာထိုင်လို့မကောင်းဘူးနာလိုက်တာနာလိုက်တာဆိုရင်နာရာလေးကိုသိတတိနာရယ်သိတယ်တတိဘယ်လိုမလားအော်ကျင်လိုက်တာကျင်တယ်သိတယ်တတိကိုက်လိုက်တာကိုက်တယ်သိတယ်တတိထုံလိုက်တာထုံတယ်သိတယ်တတိ။အော်ပူလိုက်တာပူတယ်သိတယ်တတိ။အော်အေးလိုက်တာအေးတယ်သိတယ်တတိ။ဒီလိုပေါ့နော်။ သတိပ္ပဏလည်းမလို့စီနဲ့ဒီလုံငန်းစီအနေနဲ့ပြောရင်အစကပြန်ပြောရင်နံပါတ်၄တတ္တကိုယ်လုံးနေတဲ့လုံးသည်၎င်းလုံးနေတာမဟုတ်ဘူးနိဗ္ဗာန်ရောက်ကြောင်းလို့လုံးနေတာအဲ့ဒီလိုယုံကြည်ပေးပါနံပါတ်၄ယုံကြည်မှုလေးနဲ့တကဝကြိုးစားအထောက်မှုလေးရှိပေးပါနော်ဒီလောက်ကိုပြင်းပြောင်းအောင်လုပ်မယ်ဆိုတဲ့လှုပ်ချင်တဲ့စိတ်ကလေးရှိပေးပါအဲ့ဒါဝရိယအရိစကလေးရှိအောင်နဲ့မဖြစ်သေးဘူးတကယ်လက်တွေလှုပ်ကြည့်လက်တွေလှုပ်ကြည့်တဲ့အခါကျတော့ဘယ်ကစတတိနဲ့စတတိဆိုတာဘာလဲတိတိပေးနေတာတိတိပေးနေတာသည်တတိနော်အဲ့ဒီတော့ပြန်ပြောပါမယ်အခုနအရသာနဲ့ပတ်သက်ပြီးတော့ဝေဒနာကန္နာကလေးနည်းနည်းကြံသွားတယ်စားလို့ကောင်းတယ်သိတယ်တတိစားလို့မကောင်းဘူးသိတယ်တတိစားလို့ကောင်းတယ်ဆိုတာသည်စိတ်သဘောလားဝေဒနာသဘောလားဝေဒနာသဘောကျတော့စားလို့ကောင်းတယ်သိတယ်တတိဘာနုပသနာလဲဝေဒနာနုပသနာစားလို့မကောင်းဘူးသိတယ်တတိဘာနုပသနာလဲဝေဒနာနုပသနာနော်စက်တယ်ငန်းတယ်ပေါ့တယ်ချိုးတယ်ချင်းတယ်ချိုးတယ်ချင်းတယ်လို့ခွဲသိတာသည်စိတ်ရဲ့သဘောလားဝေဒနာရဲ့သဘောလားဝရဏရဲ့သဘောเนาะစိတ်ကတော့အရသာကိုအရသာလိုပဲသိတယ်စိတ်သိတယ်မှာချိုတာလည်းမပါဘူးချင်တာလည်းမပါဘူးချိုတယ်ချင်တယ်လို့ခွဲသိတာကြတော့ဘယ်လိုကသိဝရဏကသိချိုတယ်လို့သိတယ်ချိုတယ်သိတယ်တတိเนาะချင်တယ်သိတယ်တတိအဲ့ဒီလိုခွဲသိတာသည်ဝေဒနာဝေဒနာနုပသနာချိုတာလေးသည်ကောင်းတယ်သိတယ်တတိ။အော်ချိုတာလေးကမကောင်းဘူးသိတယ်တတိ။ဒါလေဝေဒနာနုပသနာ။ဒီလိုမဟုတ်လား။တကယ်တကယ်ကြတော့ချိုတယ်ချင်တယ်လည်းစိတ်ထဲမှာသဘောမထားတော့ဘူး။အမှုမဲ့မှန်မဲ့ပဲနေလိုက်တယ်။ဥပေက္ခာဝေဒနာ။ဥပေက္ခာဝေဒနာဖြစ်တယ်သိတယ်တတိ။အမှုမဲ့မှန်မဲ့ဖြစ်တယ်သိတယ်တတိ။ဘာဝေဒနာလဲ။ဥပေက္ခာဝေဒနာ။ဘာနုပသနာလဲ။ဝေဒနာဒုပဒနာအခုတွေးထိတဲ့နေရာမှာလည်းဒီတိုင်းပဲပေါ့နာတယ်မနာဘူးလို့ခွဲခြားသိတာသည်ဝေဒနာနော်ထိယုံထိတဲ့သဘောကိုသိတာကစိတ်အဲ့ဒီထိတဲ့သဘောလေးသည်ခံစားတယ်မခံစားဘူးလို့သိတာကဝေဒနာကောင်းတယ်မကောင်းဘူးလို့သိတာလည်းဝေဒနာနာတယ်မနာဘူးလို့သိတာလည်းဝေဒနာကျင်တယ်မကျင်ဘူးလို့သိတာလည်းဝေဒနာဝေဒနာလို့ပြောပေမဲ့စိတ်ကောမပါဘူးလားပါတာပဲရုပ်ကောမပါဘူးလားပါတာပဲနော်သို့တော့မိမိတို့ကထင်ရှားတာကိုကြည့်ပေါ့နားတယ်သိတယ်တတိကျင်တယ်သိတယ်တတိကြိုက်တယ်သိတယ်တတိထောင်းတယ်သိတယ်တတိပူတယ်သိတယ်တတိအေးတယ်သိတယ်တတိလှုပ်သွားတယ်သိတယ်တတိတရရဓမ္မမှာဖြစ်တယ်သိတယ်တတိအမြဲတမ်းတတိကပေးပါအမြဲတမ်းအတိလိုက်ပေးပါဟုတ်ရဲ့လားအဲဒီလိုဆိုရင်တတိပ္ပံဂိမ့်တဲ့သဘောမသိရဘူးလားသိရလားတတိပ္ပံဂိမ့်တဲ့သဘောသိရသွားရင်ဝိပဿနာရဲ့လုပ်ငန်းအစရောက်သွားပြီနော်ဝိပဿနာလုပ်ငန်းရဲ့အစကိုရောက်သွားပြီဒီတော့ဝိပဿနာလုပ်ငန်းဘယ်ကစရမလဲမေးရင်တတိကစတတိနဲ့စဖို့ရန်အတွက်အေးအခြေခံပံပိုးပေးတဲ့တရားတွေကဝရိယအဲတတ္တနဲ့ဝရိယနော်တတ္တနဲ့ဝရိယဘာဖြစ်လို့တော့မေးတဲ့အခါကျတော့မိမိလုပ်နေတဲ့အလုပ်ပေါ်မှာယုံကြည်မှုနဲ့ကင်းသွားရင်ဒီအလုပ်ကိုကြိုးကြိုးစားစားနဲ့လုပ်ခြင်းနဲ့စစ်ကြည့်ပါမလားအေးဒါကြောင့်ယုံကြည်မှုလေးရှိရမယ်ယုံကြည်တာကတတ္တယုံကြည်မှုရှိတဲ့အားလျော်စွာကြိုးစားအထုတ်တဲ့သဘောလေးလည်းရှိရမယ်ကြိုးစားအထုတ်တဲ့သဘောကဝရိယနော်ဝရိယအေးမိမိတဏ္ဍာမှာဖြစ်နေတဲ့သဘောတရားလေးတွေကိုတိတိပေးနေတာကတတိတတိဒါကိုတတိပ္ပံကိနေလို့ခေါ်တယ်နော်ကဲနောက်တစ်ခါကျတော့မိမိတဏ္ဍာမှာတွေးစိတ်ကလေးတွေလည်းမပေါ်ဘူးလားပေါ်လားတွေးစိတ်ကလေးတွေတွေးနေတယ်တွေးနေတယ်တွေးနေတယ်ဘာတွေကိုတွေးသလဲတွေးစရာအာယုံကိုတွေးတာနော်တွေးစရာအာယုံကိုတွေးတယ်အဲ့ဒီတွေးစရာအယုံကမိမိရဲ့မနောမလာတိုက်တယ်တိုက်တော့တွေးစိတ်ပေါ်တယ်အဲ့တော့တွေးစရာအယုံကိုလည်းမကြည့်နဲ့မနောကိုလည်းကြည့်စရာမလိုဘူး အဲ့ဒီအကြောင်းကြောင့်ဖြစ်လာတဲ့အကျိုးတွေးစိတ်ကိုကြည့်အကြောင်းကြည့်ရမလားအကျိုးကြည့်ရမလားအကျိုးကိုကြည့်အကျိုးကိုကြည့်အကြောင်းကိုသိဆိုကြည့်စမ်းအကျိုးကိုကြည့်အကြောင်းကိုသိတကယ်ကြည့်ရမှာကအကြောင်းလားအကျိုးလားအကျိုးအကျိုးကြည့်နေရင်လည်းပဲအကြောင်းနဲ့တကွသိသိပြီးတော့မသိရဘူးလားသိရလားအကျိုးစရာကယုံနံအကျိုးကဘာလဲယုံနံအကျိုးကိုသိတဲ့သရာကယုတ်ကိုသိတဲ့နံကိုသိတယ်။ဟုတ်တယ်မလား။ကဲဒီနေရာမှာတွေးစိတ်ကလေးပေါ်တယ်။တွေးစိတ်သည်ယုတ်လားနံလား။နံတရား။တွေးစိတ်သည်ဘာတရားလဲ။နံတရားနော်။တွေးစရာယုံကတော့ယုတ်လဲပါတယ်နံလဲပါတယ်ထားပါတော့။တွေးစိတ်ကလေးဖြစ်နေတာကြတော့ယုတ်လားနံလား။နံတရား။အဲ့ဒီနံတရားလေးကိုကြည့်။နံတရားသည်စိတ်နော်။နံတရားသည်စိတ်အဲ့ဒီတွေးစိတ်ထဲမှာတွေးစိတ်တွေးရုံတွေးတဲ့စိတ်ကစိတ်အဲ့ဒီတွေးနေတဲ့စိတ်ကလေးကကောင်းတဲ့သဘောမကောင်းတဲ့သဘောအဲ့ဒီလိုခွဲခြားပြီးတော့တွေးနေရင်ဝေဒနာဒီလိုမလားတွေးကောင်းကောင်းနဲ့တွေးနေတယ်လို့တဲတွေးစိတ်ထဲမှာကြောက်လိုက်တာလန့်လိုက်တာဆိုရင်လိုက်တာအဲ့ဒီလိုစိတ်တွေဖြစ်နေရင်ဝေဒနာအာတွေးလို့ကောင်းလိုက်တဲ့ဝေဒနာကောင်းတယ်လည်းမဟုတ်ဘူးမကောင်းဘူးလည်းမဟုတ်ဘူးတွေးရုံပဲတွေးတယ်စေဒီလိုမလားအဲ့ဒါကောင်းမကောင်းခွဲခြားပြီးတော့တွေးတဲ့သဘောလေးဖြစ်တာကဝေဒနာကောင်းမကောင်းမပါဘူးတွေးရုံတွေးတယ်ဆိုတာကစိတ်တကယ်တမ်းကျတော့စိတ်လို့ပြောလဲဝေဒနာလည်းပါတာပဲဝေဒနာလို့ပြောလဲစိတ်လည်းပါတာပဲနော်အတူတူပဲကဲကောင်းပြီအဲ့ဒီတရားလေးတွေသည်တဲ့သိရမယ်တရားလေးတွေအခုတော်လေးစုံသွားပြီနော်အခုသိရမယ့်တရားတွေအားလုံးခြုံငုံပြီးတော့ကြည်လိုက်မယ်ဆိုရင်သိရမယ့်တရားတွေကဘယ်လိုတွေတော့ရုပ်ရယ်စိတ်ရယ်ဝေဒနာရယ်ပြောကြည့်စမ်းဘယ်လိုတွေပါလဲရုပ်ရယ်စိတ်ရယ်ဝေဒနာရယ်နော်ဒါကဘုန်းကြီးတို့အကျဉ်းပြင်အားဖြင့်အောက်စုခွဲလိုက်တာဒီတန်းမှာကြံတဲ့စေတသိက်တွေလည်းပါတာပါပဲအဲ့ဒီကျန်တဲ့စေတသိက်တွေကိုတော့ဒီထဲမှာပေါင်းလိုက်တယ်ပေါ့လေနော်။ဗာနီးနဲ့ပေါင်းတာလဲဆိုတော့သတိပဋ္ဌာန်တော့နီးနဲ့ပေါင်းလိုက်တာ။ဗာသတိပဋ္ဌာန်တော့ဓမ္မကိုပဲအသေးစိတ်မပြောတော့ဘူး။ဝေဒနာယုတ်တရားနဲ့ပတ်သက်ရင်ကာယလို့ပြောတယ်။နံတရားနဲ့ပတ်သက်ရင်စိတ်လို့ပြောတယ်။ဝေဒနာလို့ပြောတယ်။ဒါပဲမဟုတ်လား။ကျန်တဲ့သင်္ကြန်ခန္ဓာတို့သင်္ကြန်တဲ့ခန္ဓာတို့သူတို့ကတော့ဘယ်ထဲမှာဝင်သွားမလဲ။ဝေဒနာထဲမှာလည်းဝင်တယ်စိတ်ထဲမှာလည်းဝင်တယ်ဓမ္မနုပဒနာထဲမှာလည်းဝင်တယ်အလင်းသိမ့်တယ်လို့ဝင်သွားတာပေါ့နော်ကောင်းပြီဒါဖြစ်ရင်ဘုန်းကြီးတို့ပရိသတ်တွေကသိညုံသိနေတာမဟုတ်သေးတယ်အဲ့ဒီလောက်ထိအသိမစိတ်ပါနဲ့အကြံပြုအပြင်ပြောမယ်ဆိုလို့ရှိရင်ဝေဒနာထင်ရှားရင်ဝေဒနာစိတ်ထင်ရှားရင်စိတ်ဝေဒနာလည်းနန္တရားစိတ်လည်းနန္တရားဒီလိုမဟုတ်လားအဲ့တော့ယောက်ကတော့ယုတ်တရားနာငါဝရဏရဲ့စိတ်ရဲ့အာလုံးပေါင်းလိုက်တော့အကျဉ်းမြင်အဖြစ်အရှုခံတရားပုံမှာယုတ်ရဲ့စိတ်ရဲ့ဝရဏရဲ့ဘယ်နှပါလဲပုံမှာဘယ်လိုဒီပါလဲယုတ်ရဲ့စိတ်ရဲ့ဝရဏနာတယ်နာတယ်လို့သိတယ်နာတာလေးသည်ယုတ်လည်းပါတယ်စိတ်လည်းပါတယ်ဝရဏလည်းပါတယ်ဖောက်ပြန်တဲ့သဘောလေးကယုတ်သိတဲ့သဘောလေးကစိတ်နာတာလေးတွေမကောင်းဘူးလို့ခွဲသိလိုက်တာကဝေဒနာနော်အမနာတော့ဘူးအနာလေးပျောက်သွားပြီအနာလေးပျောက်သွားပြီဆိုတော့လည်းပဲစောစောတုန်းကဒီနေရာမှာနာနေတယ်ဩခြေစလုံးလေးကနာလိုက်တာအခုခြေစလုံးလေးမှာနာတဲ့သဘောလေးယော့ယော့ယော့ယော့ယော့ယော့သွားတယ်လုံးဝပျောက်သွားတာမဟုတ်ဘူးနော်ဘာဖြစ်လို့တော့ယုတ်သည်ဖောက်ပြန်တဲ့သဘောရှိတဲ့အတွေ့မဖောက်ပြန်တဲ့အချိန်ရဲ့လို့သူ့မှာမရှိဘူးအများတန်းဖောက်ပြန်နေတာသို့တော့ဖောက်ပြန်မှုလေးထင်ရှားတော့နာတယ်လို့ထင်တာပေါ့ဖောက်ပြန်မှုလေးမထင်ရှားတော့မနာဘူးလို့ထင်တာပေါ့ဒီယုတ်ကတော့မဖောက်ပြန်မဲ့နေမဲ့ယုတ်လားဖောက်ပြန်နေတဲ့ယုတ်လားအဲဖောက်ပြန်နေတဲ့ယုတ်เนาะမထင်ရှားတော့ဟာဒီနေ့မနာဘူးဒီနေ့တရားထိုင်လို့ကောင်းလိုက်တာဒီလိုဖြစ်တာကိုเนาะဒီတော့အဲ့ဒီသဘောလေးကိုကြည့်လိုက်တယ်နာတယ်နာတာလဲရုပ်ရဖောက်ပြန်မှုမ မနာဘူးမနာတဲ့နေရာမှာလဲရုပ်ရဲ့ဖောက်ပြမှုရှိနေတာပဲเนาะဒါတော့နာရတဲ့ဘောလေးကြည့်လဲရုပ်ရဲ့ဖောက်ပြမှုရှိတယ်လို့မနာရတဲ့ဘောလေးကြည့်လဲရုပ်ရဲ့ဖောက်ပြမှုရှိတယ်သို့တော့နာရတဲ့ဘောလေးကတော့ထင်ရှားတာပေါ့မနာရတဲ့ဘောလေးမှာရုပ်ရဲ့ဖောက်ပြမှုထင်ရှားရလားမထင်ရှားဘူးမထင်ရှားရင်မကြည့်နဲ့ထင်ရှားတာကြည့်ဒီတော့ နာတဲ့နေရာမှာရုပ်ရဖောက်ပြမှုကထင်ရှားတဲ့ယုတ်ကိုကြည့်ဒီလိုမဟုတ်လားဒါကြောင့်နာတယ်နာတဲ့နေရာလေးကိုစိုက်ကြည့်ရင်ဟောတာယုတ်တွေဖောက်ပြနေတယ်မနာဘူးမနာတဲ့နေရာလေးကိုစိုက်ကြည့်ရင်ယုတ်ရဖောက်ပြမှုကထင်ရှားသလားမထင်ရှားတဲ့အတွက်ယုတ်လို့စိတ်ထဲမှာသဘောမတားနဲ့နံလို့သဘောထားဘယ်လိုသဘောထားမလဲမနာဘူးဆိုတော့ မနာတာလေးကိုသိနေတယ်မနာတာလေးကိုခံစားနေတယ်ခံစားမှုထဲမှာမနာတဲ့သဘောလေးဖြစ်နေတယ်ခံစားမှုထဲမှာမနာဘူးလို့ခံစားနေတယ်အော်မနာတာလေးကိုသိနေတယ်သိတာကစိတ်ခံစားတာကဝေဒနာဒီလိုမဟုတ်လားဒီတော့နာတဲ့နေရာမှာနာတာကယုတ်သိတာကစိတ်မနာတဲ့နေရာမှာမနာတာကလည်းယုတ်သိတာကစိတ်ခံစားတာက เวทนาอารมณ์ฉုံๆပြီးတော့ကြည်လိုက်မယ်ဆိုရင်ဘုန်းတော်ပရိသတ်တွေအခုပြောခဲ့တဲ့ရုပ်စရာလဲတရားတရားလားသိရမယ်တရားလားဝေဒနာစရာလဲတရားတရားလားသိရမယ်တရားလားစေစရာလဲတရားတရားလားသိရမယ်တရားလားသိရမယ်တရားပရမအောင်ဘာနဲ့သိတတိပဋ္ဌာန်နဲ့သိဘာနဲ့သိအဲတတိပဋ္ဌာန်နဲ့သိတတိနဲ့ရှင်သောစိတ်နဲ့သိเนาะ ဟုတ်ပြီဒီတော့ဒီနေရာမှာဘုန်းကြီးပြောနေတာကဘာတွေကိုပြောနေတာလဲမင်းရင်အရှုကခန္ဓာကိုပြောနေတာဘာကိုပြောနေတာလဲဒီတော့အရှုကခန္ဓာသည်ယုံလဲအရှုကခန္ဓာစိတ်လဲအရှုကခန္ဓာဝေဒနာလဲအရှုကခန္ဓာเนาะအဲ့ဒီအရှုကခန္ဓာလေးကိုကြည့်လိုက်ရင်ယုံတို့စိတ်တို့ဝေဒနာတို့ဆိုတာကနာမည်ပေးထားတာသူရဲ့သဘောလေးတွေကဘာလဲအေးယုံနဲ့ပတ်သက်ရင်ဖောက်ပြန်တဲ့သဘော စိတ်ဆိုတာကသိတဲ့သဘောဝေဒနာဆိုတာကခံစားတဲ်သဘောဒီတဲ့အကျက်ချက်ပြီးတော့ပြောပါဆိုရင်ထုံတယ်နားတယ်ကျင်တယ်ကြိုက်တယ်ခဲတယ်တောင့်တယ်တင်းတယ်ပူတယ်အေးတယ်ဒါတွေကရုပ်ရဲ့သဘောကျွန်တော်မလားသူကလိုက်ပြီးတော့သိပေးနေတယ်နားတယ်လို့သိတယ်ကျင်တယ်လို့သိတယ်ကြိုက်တယ်လို့သိတယ်ပူတယ်လို့သိတယ်အေးတယ်လို့သိတယ်ဒါကစိတ်ရဲ့သဘော เนาะอ๋อဒီသဘောလေးကတော့ကောင်းလိုက်တာဒီသဘောလေးကတော့မကောင်းဘူးကောင်းမကောင်းသဘောနဲ့ခွဲသိတာကဝေဒနာရဲ့သဘောဒီလိုမဟုတ်လားအဲ့ဒါလေးတွေဒီတရားတရားတွေလားရှုကံတရားတွေလားအဲ့ဒီရှုကံတရားတွေကိုသိလိုက်တဲ့ကိုကြည့်လိုက်တဲ့သိစေခဏကြည့်စေခဏမှာပဲသူကသူ့ရဲ့သဘောကနေနောက်သဘောတရားတစ်မျိုးတော့အများနဲ့ပြောင်းပြောင်းသွားနေတယ်ဟုတ်လားကိုကြည့်လိုက်တဲ့သူက သူရဲ့သဘောကနေနောက်သဘောတရားတစ်မျိုးတော့ဘာဖြစ်လဲပြောင်းပြောင်းသွားနေတယ်။နာတာလေးကိုစိုက်ကြည့်ညော့သွားတာလည်းရှိတယ်တိုးလာတာလည်းရှိတယ်။ညော့သွားတာလည်းပြောင်းသွားတာပဲတိုးလာတာလည်းပြောင်းသွားတာပဲเนาะကိုကသိနေဖို့ပဲလိုတယ်ကိုသဘောထဲမှာဒီထဲမှာဘာမှเนาะအမုန်းမှမပါသေးနဲ့သိုံသာသိပေးနာတဲ့သဘောလေးကိုသိတယ်အဲ့ဒီနာတဲ့သဘောလေးကိုသိစိုက်ကြည့်စိုက်ကြည့်သိပေးသိပေးသိပေးနေတာကတတိ သိပင်းနေရင်အဲ့ဒီနာတဲ့သဘောလေးကိုစိုက်စိုက်ကြည့်နေတာကတမာတိအေးကြည့်နေရင်ကြည့်နေရင်နဲ့နာတဲ့သဘောလေးသည်တိုးလာတာရှိတယ်ညော့သွားတာရှိတယ်ပြောင်းသွားတာရှိတယ်တိုးလာရင်စိတ်ထဲကဘယ်လိုသဘောပေါက်လိုက်မလဲတခုပြက်လို့တခုအသိပေါ်တာညော့သွားရင်လည်းဘယ်လိုသဘောပေါက်မလဲတခုပြက်လို့တခုအသိပေါ်တာနာရကနေကျင်တဲ့သဘောလေးတွေ့ရင်အနာပြောင်းလို့ကျင်တဲ့သဘောလေး ဖြစ်လာတာကျင်ရကနေကြိုက်တဲ့သဘောလေးတွေ့ရင်ကျင်တာလေးပြောင်းလို့ကြိုက်တဲ့သဘောလေးဖြစ်လာတာအေးပူရကနေအေးတဲ့သဘောလေးပြောင်းသွားရင်ပူတာလေးပြောင်းလို့အေးတဲ့သဘောလေးဖြစ်သွားတာအေးတဲ့သဘောလေးကနေထုံလာတယ်အေးတဲ့သဘောလေးပြောင်းလို့ထုံတဲ့သဘောလေးဖြစ်သွားတာတခုပြက်လို့တခုအသိပေါ်တာတခုပြက်လို့တခုအသိပေါ်တာဥရိယဖြစ်တယ်ဝေယပြက်တယ်ဖြစ်တာနဲ့ပြက်တာဖြစ်ပြက်ပါသစ္စာအဲ့ဒါတွေအားလုံ Dari alo aduka tisa riji besro. Narale duile aduka tisa. Jinale duile aduka tisa. Kaidale duile aduka tisa. Purale duile aduka tisa. Irale duile aduka tisa. Tira the volley duile aduka tisa. Kanzada the volley duile aduka tisa. Nara legale aduka tisa. Manava busura legale aduka tisa. Tano makamu surale, doga disa. Tano kaune surale, doga disa. Aya aloni, doga disa. Pavilole, pibi, piedalo, doga disa. Dilamola. Nama, doga disala, manarago, padisale, doga disave. Nara di pavilo, doga disale, pibi, piedalo, doga disa. Manaragale, pavilo, doga disale, Pibi, Piedalo, Doga Disa. Era Disa Diasra, Erabe. Adamala? Hobby. Eri Doga Disa Lego Titi Benire, Maloda di Benire, Parama Vanedi, the D. Tudia Vanedi, Tamadi, Tadia Vanedi, Pinja. The D, Tamadi, Pinja. Tia Vanemuna di Via Male? Eri Tadi the Mari Pinja, Dia Domio di Bene, di Chala, Maki Diala. Padisaro, Megadisa. Dido, Ashuga Kanaga, Padisa. Shure, Nyanga, Padisa. Ashuga Kanaga, Kanani Nebioro, Nava. Tribrani Nebioro, Kayaye, Wurenaye, Seye, Ari Ari Alon Pole Daga, Dama. Tramala. Damadra Dija Mobuno, Kaya Dile, Damabe, Seile, Damabe, Wurenale, Damabe. Parama, kaya lo the water in, kaya. Now, wurana lo the water in, wurana. Say lo the water in, say. Kaya lo le the bombatabu, wurana lo le the bombatabu, say lo le the bombatabu, or dariga, pit the bobby of the bolibe. Tasa in papidale, dama. No. Tija name dae, kaya, say, wurana. Tija name maminobu. Tija name is the same yodobu. Tabawa dialiri, pide, pide, pibie, doga disa. Eri se yadavi soye, ta mi nya tabawa apoma. Se yadavi yadwe, nya te yadavi yadwe, era di chala damala. Dama pidavi. No? Eri lo dama boma, nya te yadavi, damadi, pide, 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 pibie, badisa. E dugo di raga, mega disa. Prama vanedi, Tadinedi, Dudia, Tamarinedi, Dadia, Pinyadedi. Ari Domyogo Megin in a Bioro, Tamadi Megin, Doma, Pinya Megin, Napa. Tilamola. Alam Balaido, Paramazo, Tiamashu Gema, Shitayame Chigandiaga, Tadaye, Wariyaye. Tiashumade Kajaro, Tadie, Tamariye, Pinya. Alam Bono Diabanamule, Ramu. Bludido, Tada, Wariya, tadi, tamadi, pinya. Aridia ngamyogo, eniri ngamyolule kore, bu ngamyolule kore, bozra, en a ngamyone, jodaye, menya punya nivachana, jane bali melu, tabo pao pito ke taru koreja. E jama chana zabi, masabiashi, tadaram yajigo. Nila the point in a busy social top and I know, Tadana, Pugo, Dupogo, Miami, Pijamazi.